လာမည့်သတင်းပတ်ထဲမှာအမေရိကန်သမ္မတဘရော့ခ်အိုဘားမားရဲ့မြန်မာနိုင်ငံခရီးမစတင်ခင်မှာအာရှပစိဖိတ်ဒေသတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့အဓိကအခန်းကဏ္ဍကနေဆက်ပြီးတော့ပါဝင်သွားမယ်လို့နိုင်ငံခြားရေးဝန်ကြီးကအတည်ပြုပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Hillary Clinton ဒီအင်္ဂါနေ့ကအော်စတြေးလျနိုင်ငံပတ်မြို့မှာဝန်ကြီးချုပ် Julia Gillard နဲ့ဒေသတွင်းအကြောင်းအရာတွေဆွေးနွေးကြဆင်မှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ရေပြင်ဟာကမ္ဘာစီးပွားရေးရဲ့အဓိကဗဟိုအချက်အချာဖြစ်လာပြီးတော့အဲ့ဒီဒေသအတွက်အမေရိကန်ရဲ့ထိတွေ့ဆက်ဆံမှုတွေတိုးချဲ့တဲ့နေရာမှာအဓိကကျတဲ့အချက်လဲဖြစ်တယ်လို့ဝန်ကြီးကလင်တန်ကပြောဆိုပါတယ်။အာရှပစိဖိတ်ဒေသအတွက်အမေရိကန်စစ်တပ်ရဲ့စိတ်ပိုင်းဖြတ်ထားမှုကိုလည်းသူကပြောဆိုခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အတူဘရူနိမှာတရားဝင်ကျင်းပမယ့်အစည်းအဝေးကိုလည်းဝန်ကြီးကလင်တန်တက်ရောက်ဖို့ရှိပါတယ်။အာရှတိုက်မှာစီးရေးချင်းဝင်းရှာတန်းတူညီမျှရှိဖို့အတွက်အမေရိကန်စစ်တပ်ကဆောင်ရွက်မယ်လို့ပြီးခဲ့တဲ့နှစ်ကပြောဆိုထားခဲ့ပြီးတဲ့နောက်အခုထိပ်သီးတွေ့ဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီအစီအစဉ်အရအမေရိကန်မရိန်းတပ်ဖွဲ့ဝင်2500ဟာအော်စတြေးလျနိုင်ငံမြောက်ပိုင်းမှာအခြေစိုက်ဖို့ရှိနေတာပါ။အခုသတင်းပတ်အတွင်းဆွေးနွေးမှုမှာဒေသတွေလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကအော်စတြေးလျနိုင်ငံရဲ့စီးရေးအထောက်အကူပစ္စည်းတွေအသုံးပြုရေးကိစ္စကိုလည်းအာရုံစိုက်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတာဝန်ရှိသူတွေဟာအာဖဂန်နစ္စတန်နိုင်ငံတွေကစီးရေးလှုပ်ရှားမှုတွေလျှော့ချရေးကိုလည်းဆွေးနွေးကြပါလိမ့်မယ်။ဩစတြေးလျနိုင်ငံကသူ့ရဲ့တပ်ဖွဲ့ဝင်1500ကျော်ကိုအာဖဂန်နစ္စတန်နိုင်ငံစစ်ဆင်ရေးတွေအတွက်ဆေးလွှတ်ပေးထားတာဖြစ်ပါတယ်။